Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American တိုင်းရင်2018ခုနှစ်စက်တင်ဘာလ30ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျမများဆင်အောင်ကတာဝန်တင်ဆက်ပေးသွားမှာပါ
။ကျွန်တော်သားညူပါခင်။ International နိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတန်ကြောင့်မလို့ဒီသေဆုံးတဲ့အရေးတော်ဟာ800ကျော်ဖြစ်သွားပြီးရှိပြီးတော့အဲ့ဒီထဲကစိုးရတဲ့နေရာတစ်ခုဖြစ်တဲ့ပါလိုမြို့ကို Indonesia သမ္မတရောက်နေပါတယ်။နောက်တော့အပြင်းနဲ့တိုင်ဖုန်းမုန်တိုင်းတစ်လုံးဟာဂျပန်နိုင်ငံကျွန်းပါကြီးစီကိုဥတီနေတာကြောင့်မလို့လေကြောင်းယထာဆရတဲ့သွားလာရေးခီးစဉ်တွေဖျက်သိမ်းထားရပါတယ်။ဆရဒီထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးသွားဖို့ရှိပါတယ်မဆင်။
ဟုတ်ကဲ့ပါရှင်ဒီတနင်္လာနေ့ညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလှရီထဲမှာတော့ Facebook လူမှုကွန်ရက်ကတဆင့်မွေးနေ့ရှင်တွေသူတို့မွေးနေ့မှာလှူဒန်းကျင်တဲ့လူမှုရေးအဖွဲ့တစ်ခုခုအတွက်တိုက်ရိုက်ငွေလှူဒန်းပေးနိုင်အောင်အစီအစဉ်တစ်ခုကိုစတင်ပေးလိုက်ပါတယ်
Why should you do something useful for my birthday, not just get good wishes? So I set a goal of $500 because I thought, you know, why not?
ဝင်းနေ့ရှင်တို့ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအိန္ဒိယမြောက်ပိုင်းကမယ်ခရိုင်မှာရှိတဲ့အိန္ဒိယနဲ့အစ္စရေးအစိုးရပူးပေါင်းဆောင်ရွက်ရေးစင်တာတစ်ခုမှာတော့တဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေရှိပြီးကုန်ကြစည်လည်းတက်တာတိနံအထွက်တိုးစီတဲ့ခင်မီနီးပညာသုံးဆိုင်ပြည်စနစ်ကိုတင်နန်းပေးနေတဲ့အကြောင်းနဲ့မယုံနိုင်လောက်ဆရာအမြင်အာရုံလဲစားမှုတွေကိုတွေ့ရမယ့်ပြလိုက်ကိုမကြသေးခင်ကနယူးယောက်မြို့မှာဖွင့်လှစ်လိုက်တဲ့အကြောင်းစရဲစိတ်ဝင်စားဖို့ရာသတင်းလှရီကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနေ့နိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတန်ခံခဲ့ရတဲ့နေရာတွေကတစ်ခုဖြစ်တဲ့ပါလူမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒူတရင်းနေနေမှာရောက်လာပြီးတော့အပျက်စီးတွေကိုကိုယ်တိုင်လေးလာကြည့်ရှိပါတယ်။အဲဒီမှာဒီကဲဆဲကူညီရေးအတွက်တာဝန်ယူအလို့လုံနေကြတဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံပြီးတော့သူတို့အနေနဲ့နေရောညပါအလို့လုံနိုင်ရေးအတွက်စင်သစ်ပြင်ထားကြဖို့ဆိုပြီးတော့မှာကြားသွားပါတယ်။ 9.5 ပြင်းအားရှိတဲ့ငလျင်ဟာဆိုလို့ရှိရင်အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းကိုတောက်ကြနေမှာလှုပ်ခတ်ခဲ့တာကြောင့်ပြင်းထန်တဲ့ဆူနာမီရေခိုင်းတွေဖြစ်ပေါ်ခဲ့ပြီးတော့အခုတနင်္ဂနွေနေ့စင်းအရဆိုရင်တော့ငလျင်ရောဆူနာမီကြောင့်သေဆုံးသူဆင်းဟာ832ဦးရှိခဲ့ပြီးတော့ဒဏ်ရာသူတွေလည်းတော်များများရှိထားပါတယ်။လူဦးရေ18,000လောက်ဟာဘေးဒုက္ခတွေကစေးစခန်း24ခုမှာခိုလုံနေရပါတယ်။စုစုဝေါ်ဝါးကိုထိခိုက်သွားခဲ့တဲ့ပါလူမျိုးမှာတော့ဒီလူတွေဟာအပျက်စီးတွေထဲမှာပိတ်မိနေပါတယ်။အပျက်စီးပုံတွေကြားထဲမှာအကူအညီတောင်းအော်ဟစ်ငွေယူတန်တွေကြားနေရတော့မယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ကယ်ဆယ်ကူညီအေဂျင်စီရဲ့အကြီးအကဲမိုဟာမက်ဆောက်ဂီကပြောပါတယ်။အပျက်စီးတွေကိုဖယ်ရှားဖို့အတွက်ဆက်ရနေရတဲ့အတော့ကိုလိုအပ်နေပြီးတော့အခုလက်ရှိအတိုင်းဆိုရင်တော့ကယ်ဆယ်ကူညီရေးလူဝင်အားနယ်တွေကမလုံလောက်ဘူးလို့ပြောပါတယ်။တစ်ဆုံးစင်းဟာထောင်ကနန်းအထိဖြစ်လာနိုင်တယ်ဆိုပြီးတော့အင်ဒိုနီးရှားဒုတိယသမ္မတကတော့ခံမှန်းပါတယ်။လက်စစ်မီးတွေလည်းပြတ်တောက်ကုန်တာမလို့အဝေးဒီအစွန်ဖျားမှာရှိတဲ့သတင်းချက်လက်တွေကိုရယူဖို့တော်လေးခက်နေတယ်လို့ဆိုပါတယ်။ကြီးမားတဲ့ဆူနာမီလှိုင်းလုံးကြီးတွေဟာဆူလာဝစီပြည်နယ်ရဲ့အချက်ချာပေါ်လူနဲ့ဒုံဂါလာတို့ကိုရိုက်ခတ်ခဲ့တာပါ။9.5 ပြင်းအားရှိတဲ့ငလျင်ကြောင့်မလို့လူရွာကနန်းတန်းအားရခဲ့ပြီးတော့အဲဒီနောက်မှာတော့ပေ20နီးပါးရှိတဲ့လှိုင်းလုံးကြီးတွေဖြစ်ပေါ်ခဲ့ပါတယ်။ငလျင်ကြီးကြောင့်မလို့နောက်ဆက်တွဲငလျင်ငယ်လေးတွေအတော်များများလှုပ်ခတ်ပါတယ်။လေစိတ်လန်းတရားနဲ့တခြားလမ်းမဆက်သွယ်ရေးတွေလည်းထိခိုက်ကုန်ပါတယ်။အခုရတဲ့အသေးပြောက်စင်းအားဆိုလို့ရှိရင်ပေါ်လူမျိုးပတ်ဝန်းကျင်တစ်ခုတည်းကဖြစ်ပါတယ်။ဒုံကာလာဘက်ကဘာသတင်းအချက်လက်မှမရသေးဘူးလို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။
ဂျပန်နိုင်ငံရဲ့ပင်မကျွန်းဖြစ်တဲ့ဟွန်ရှုကျွန်းကိုဥတီတိုက်ခတ်လာနေတဲ့အင်အားပြင်းတိုင်ဖုန်မုန်တိုင်းကြောင့်လင်းခီးစင်တွေနဲ့ယထာခီးစင်တွေဖြတ်သိမ်းခဲ့ရသလိုရက်စင်မီပြတ်တောက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့လကမုန်တိုင်းနဲ့ခံလိုက်ရပြီးပြန်လည်ထူထောင်ရင်းလုံနေတဲ့နေရာတွေကလည်းလူတွေကိုဘေးလွတ်ရာကိုရှူပြောင်းပေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့ဒီတိုင်ဖုန်မုန်တိုင်းအတွက်မှာတော့အကြီးကျယ်ရေလွှမ်းမှုကခံလိုက်ရတဲ့အိုဆာကာမြို့ကကန်ဆိုင်းနိုင်ငံကလေစိတ်ရဲ့လင်းပြင်းလန့်ကိုတနင်္ဂနွေနေ့မနက် 7:00 ကနေတနင်္လာနေ့မနက် 6:00 အထိပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒီလေစိတ်ကိုစက်တင်ဘာ21ရက်နေ့ကမှအကုန်လုံးပြန်ပြီးတော့ဖွင့်ခဲ့တာပါလေကြောင်းလိုင်းတွေနဲ့အနေနဲ့ခီးစင်ပေါင်း 1,100 ကျော်ကိုဖျက်ပစ်ခဲ့ရတယ်လို့လည်းဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါရယ်ဂျပန်နိုင်ငံရဲ့အလဲပိုင်းနဲ့နောက်ပိုင်းဒေသတွေက local ယထားတွေနဲ့ကြီးစံယထားပြည်ဆွေးမှုအတော်များများကိုရဆိုင်ထားတယ်လို့လည်းဂျပန်နောက်ပိုင်းနဲ့အလဲပိုင်းယထားပို့ဆောင်ရေးဌာနတာဝန်ရှိသူတွေကပြောပါရယ်တိုကျိုမြို့ပေါ်ကယထားခီးစင်တွေအားလုံးကိုတနင်္ဂနွေနေ့ည8:00ကစပြီးရဆိုင်သွားမှာဖြစ်သလိုကြီးစံယထားခီးစင်တချို့ကိုလည်းရဆိုင်သွားမှာဖြစ်တယ်လို့ဂျပန်ရှေ့ပိုင်းယထားဌာနကပြောပါရယ်ဒါပြင်မြေအောက်ယထားပြည်ဆွေးမှုတချို့ကိုလည်းရဆိုင်သွားမှာဖြစ်တယ်ဆိုပြီးတော့တိုကျိုယထားပို့ဆောင်ရေးဌာနကပြောပါရယ်ဂျပန်နိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကအင်ဂျီ9သိန်းကိုအေးလို့ရာကိုရှေ့ဖို့အမိန့်ထုတ်ထားပြီးတော့
အိုဂီနာဝါနဲ့ကာဂိုစီမခိုင်ရီမှာရှိတဲ့ဒီအိမ်အောင်စုသုံးသိန်းလောက်လည်းလျှက်စစ်မီပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပြီး60ကျော်ထိုင်ရာရထားတယ်လို့ဆိုပါရခင်ဗျာ။ဣရန်နိုင်ငံမှာရှိတဲ့အစ္စလာမစ်ဒေါ်လာရေးဆောင်တပ်ဖွဲ့တွေနဲ့အီရန်မှာရှိတဲ့သူရမဟာမိတ်ပြည်သူ့စစ်တွေဟာအမေရိကန်တန်ယုံနေရာတွေကိုချင်းချောက်မှုဒေါ်လာရာကြောင့်မလို့ဣရန်မှာရှိတဲ့တန်ဝန်ထမ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကိုတိတ်တော်တဲ့ယာယီနေရာပြောင်းရွှေ့မှုတွေလုပ်ဖို့ညွှန်ကြားထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးပေါ်ပြရဲ့ကြေညာချက်မှာဖော်ပြပါရတယ်။ ဤရောမှာရှိတဲ့အမေရိကန်တွေနဲ့တာနမတ်အဆောက်အုံတွေကိုအီရန်ကနေဖြစ်စီအခြားပြည်သူစစ်တွေကနေဖြစ်စီဘသူပဲတိုက်ခိုက်မှုတွေလုပ်လို့အီရန်အစိုးရမှာတာဝန်ရှိတယ်ဆိုတာကိုအမေရိကန်ပြောင်စုတိတ်ခါမှာခင်ဗျာဤရောအစိုးရမှာတာဝန်ရှိတယ်ဆိုတာကိုအမေရိကန်ပြောင်စုဤရန်အစိုးရမှာတာဝန်ရှိတယ်ဆိုတာကိုအမေရိကန်ပြောင်စုနေနဲ့အီရန်ကိုအသိပေးထားတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးပေါ်ပီယိုကပြော ဩဇာညောင်းလာရုံနာမကပဲအီရတ်အတွက်အကူအညီပေးနေတဲ့ American စစ်လက်နက်ပစ္စည်းတွေကိုလည်းရထားတဲ့အပေါ်ကျွမ်းကျင်သူတွေရော American လွှတ်တော်အမတ်တွေကပါစိုးရိမ်နေကြပါတယ်အီရန်ဟာအီရန်နိုင်ငံတွင်းနိုင်ငံရေးအရဩဇာအာဏာဖျက်ချက်မှုတွေလှုပ်လာနေတဲ့အပေါ်တခုခုတိတိကျကျပြပြသောသာတုံ့ပြန်မှုလိုမယ်လို့အကြမ်းဖက်မှုလက်နက်မပြန့်ပွားမှုနဲ့ကုံသွေးဆိုင်ရာအောက်လွှတ်တော်ကော်မတီရဲ့ဥက္ကဋ္ဌ Republican Matt Tedbo ကတောက်ချနေပြီးခေါင်းငါဗိုလ်တုံးကြီးကျန်းလာပေါ်မှာပြောခဲ့ပါတယ်။အီရန်နိုင်ငံတွင်းမှာအီရန်ဩဇာကြီးလာမှုဟာအရင်မကြုံဘူးတဲ့အခြေအနေအထိကိုဖြစ်လာနေတယ်လို့အီရန်လူလာတဲ့ပြည်သူစစ်တွေဟာအမေရိကန်ကအကူအညီပေးနေတဲ့အီရန်လူမျိုးရေးတပ်တွေဖြစ်လာနေတယ်ဆိုပြီးတော့ Washington ခြေစိုက် Hudson Institute ကသူသတိ Michael Breaking ကလည်းသတိပေးထားပါတယ်ခင်ဗျာ။
ပါရှန်ပင်လယ်ကွေ့တွေကမဟာဗျူဟာကျရဲ့ဟော်ဘူးစီရဲကြားမှာအမေရိကန်ရေတပ်တင်ဘော USS Theodore Roosevelt နဲ့အီရန်တော်လှန်ရေးအဆောင်တပ်ရဲ့ရေတပ်ကြားအနီးကထိတိုက်တွေ့ခဲ့တာကိုအီရန်စိုးရပိုင်းရုပ်သံလိုင်းကစနေနေ့မှာထုတ်လွှင့်ပြသလိုက်ပါတယ်။အမေရိကန်ကအီရန်နိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ပြီးသမ္မတထရမ့်အစိုးရကအီရန်နိုင်ငံရေတပ်တင်ပို့လို့လုံးဝမရအောင်လှုပ်သွားဖို့စီစဉ်နေတဲ့ကြားမှာပဲအီရန်နိုင်ငံကသူတို့ရဲ့အင်အားကိုပြသတဲ့အနေနဲ့အခုလိုထုတ်လွှင့်ပြသလိုက်တာလည်းဖြစ်ပါတယ်။ဒီဗီဒီယိုမှတ်တမ်းကိုတော့ပြီးခဲ့တဲ့မတ်လကရိုက်ထားတာဖြစ်တယ်လို့ဆိုထားပြီးတော့ဒီထဲမှာအီရန်တော်လှန်ရေးအဆောင်တပ်တွေရဲ့မော်တော်ဘုတ်တွေကအမေရိကန်စစ်သင်္ဘောနာကိုကတ်လာတာကိုပြသထားပါတယ်။အိနောက်တော့အီရန်သင်္ဘောသားတွေကအီရန်တော်လှန်ရေးအဆောင်တပ်ရဲ့ကင်းလက်သင်္ဘောနာကိုမကတ်ဖို့ချင်းကြောက်တာတွေနဲ့ဘလူးအင်အားသုံးဖြည့်ရှင်းတာတွေကိုမှမလုပ်ဖို့ရေဒီယိုနဲ့ဆက်သွယ်ပြီးတော့အမေရိကန်ဘက်ကိုသတိပေးခဲ့ပါတယ်။ဒီဗီဒီယိုဖိုင်နဲ့ပတ်သက်ပြီးတော့အမေရိကန်ရေတပ်ကတော့တစုံတရာပြောဆိုချင်တာမရှိပါဘူး။ဒါပြင်အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့တွေနဲ့မာရှယ်အိုင်လန်အလန်တက်စင်သားတဲ့ကုန်တင်သင်္ဘောကြားဖြစ်ခဲ့တဲ့ဖြစ်ရပ်ကိုလည်းပထမဆုံးအကြိမ်နဲ့ပြသသွားပါတယ်။အီရန်ဘက်ကဒီသင်္ဘောကို2015ဧပြီလမှာကိတ္တဖမ်းဆီးခဲ့ပြီးတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။အီရန်တပ်ဖွဲ့တွေဘက်ကသတိပေးပစ်ခတ်ပြီးတဲ့နောက်အဲဒီသင်္ဘောပေါ်ကို2015ဧပြီလမှာတက်ခဲ့တာပါ။ဒီဖြစ်ရပ်ကြောင့်လည်းအမေရိကန်ဘက်ကတိုက်ခိုက်ရေးဖြတ်သန်းသောဒဇင်းနဲ့လင်းဒဇင်းကိုအဲဒီဒေသကိုဆေးလွတ်ခဲ့ရပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဟိုင်းထိုမီတာ70 kHz 10683ညဟိုင်းထိုမီတာ19 kHz 15565နဲ့ဟိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်တဲ့အဆူပြုခံထားတဲ့တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုလုပ်နေပေမဲ့သူ့ပေါ်မှာသမ္မတ Donald Trump ရဲ့ထောက်ခံမှုကတော့ရှိနေလို့မှာနောက်ဆုံးမှာအလုံးပြည်ပြည်လည်လည်နဲ့အဆုံးတက်သွားလိမ့်မယ်လို့ပြောနေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ West Virginia ပြည်နယ်မှာလုပ်မဲ့လူလူစုပွဲတစ်ခုကိုမသွားခင်စင်နေနေ့လယ်ပိုင်းတော့ကဒီအင်ဂျီရိုတောင်ဘက်မြခင်ပြည်မှာသမ္မတထရမ့်ကသတင်းတောက်နေတဲ့တွေ့ဆုံစကားပြောချိန်မှာအခုလိုသူ့ရဲ့မျှော်လင့်ထားချက်ကိုပြောသွားတာဖြစ်ပါတယ်။ FBI ပြည်အောင်စုထောက်လိုင်းပြည်လူဟာဒီတရားသူကြီးကာဗနော့ရှာလိမ္မာဆိုင်ရာစော်ကားမှုလုပ်တဲ့ဆိုတဲ့ဆွဆွဲထားတဲ့အမျိုးသမီးတွေအပါအဝင်အလုံးကိုတွေ့ဆုံမေးမြန်းနေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတော့တရားသူကြီးကာဗနော့အတွက်အလုံးချေချောမှုဝင်ဖြစ်သွားလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းသမ္မတထရမ့်ကပြောပါရယ်သမ္မတထရမ့်ကဒီလိုပြောနေပေမဲ့လို့ FBI စုစမ်းမှုတွေအပေါ်မှာအင်ဂျီရိုကနေပြီးတော့ကန့်သတ်မှုတွေလုပ်တယ်ဆိုတဲ့သတင်းကလည်းထွက်နေပါရယ်အထူးသဖြင့်တော့တရားသူကြီးကာဗနော့ဟာကျောင်းသားဘဝမှာသူ့ကိုလိမ္မာဆိုင်ရာမတော်မတရားလုပ်တယ်လို့နောက်ထပ်ဆွဆွဲသူ Julius Sandwich အမှုကိုစုံစမ်းခွင့်မပေးဘူးဆိုပြီးတော့သတင်းထွက်လာတာပါဒါပေမဲ့လည်းစုံစမ်းမှုအပေါ်မှာဒီလိုမျိုးကတ်တက်တဲ့ဆိုတဲ့သတင်းတွေကိုအစိုးရတာဝန်ရှိသူတွေကတော့ငြင်းပါတယ်။စုံစမ်းမှုရဲ့အတိတ်အနဲ့အချိန်ကာလကိုအထက်လွှတ်တော်ကပြင်ဆင်ဆောင်ရတာဖြစ်တယ်လို့အေဘီရောပြောခွင့်ရသူကပြောပါတယ်။အေဘီရောဘက်ကတော့ FBI စုံစမ်းမှုတွေကိုသူတို့လုပ်ဖို့ခွင့်ပြုပြီးသားဖြစ်တယ်လို့ဆိုပါတယ်။ တရားသူကြီးကမ္ဘာ့ရှာကျောင်းသားဘွားလုံးကသူ့ကိုလိမ်မန်းဆိုင်ရာစော်ကားခဲ့တယ်လို့ဒေါက်တာခရစ်စတင်းဖော့ဒီရဲ့ဆက်ဆက်ချက်ပေါ်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်တရားရေးကော်မတီကဒါကိုကျန်းလာဆက်ဆေးပါတယ်အဲဒီနောက်မှာဒီမှုကို FBI စုံစမ်းမှုလုပ်ဖို့ဆိုပြီးတော့အစိုးရကအကြောင်းပြန်ပြီးတော့သမ္မတ Trump ကလည်းဒီဆက်ဆွဲချက်ပေါ်မှာ FBI စုံစမ်းခွင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားဆိုရအနေနဲ့ American စီကနေယုံကြည်မှုအလုံးလောက်မရဘဲနဲ့နျူကလ িয়ার ဖျက်သိမ်းရေးကိုလုပ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။ American ကိုမယုံရဘဲနဲ့တော့ကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးကိုလည်းယုံကြည်စိတ်ချလို့ရမှာမဟုတ်ပဲအဲ့လိုအခြေအနေမျိုးမှာတော့ကျွန်တော်တို့အနေနဲ့ကိုယ့်ဘာသာကိုယ်တစ်ဖက်သက်လက်နက်ဖျက်သိမ်းသွားဖို့ဖြစ်နိုင်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးရောင်ခေါ်ကကုလသမဂ္ဂအထူးထွေးညီလာခံမှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার ဖျက်သိမ်းရေးအစီအစဉ်တွေကခိုင်မာမှုရှိကြောင်းဒါပေမဲ့ဒီလိုဖြစ်ဖို့တခုတည်းသောနည်းလမ်းကအမေရိကန်ပေါ်မှာအပြည့်အဝယုံကြည်မှုရှိအောင်လုပ်ပေးနိုင်မှသာဖြစ်လာမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးရောင်ခေါ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့စင်ကာပူမှာပြီးခဲ့တဲ့ဇွန်လကဆွေးနွေးပြီးချိန်ကစပြီးတော့အမေရိကန်အစိုးရပေါ်မှာယုံကြည်မှုမရှိတာကနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးမှုတွေကိုရပ်တန့်စေတဲ့အကြောင်းဖြစ်တယ်လို့လည်းသူကပြောပါတယ်။နိုင်ငံလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်မယုံကြည်မှုတွေဆက်ဖြစ်နေမဲ့ဆိုရင်ဒီထိပ်သီးဆွေးနွေးပွဲမှာပူးရဲထုတ်ပြန်ခဲ့တဲ့ကြေညာချက်ကနိုင်ငံကြအရင်သဘောတူညီချက်တွေလိုပဲအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနေနဲ့နျူကလ িয়ার နဲ့တိုက်ချင်းပြပယ်ထိန်တုံးကြီးစမ်းသပ်ပြစ်လွတ်တာတွေကိုရပ်တန့်တာတွေနောက်ပုံကြီးနျူကလ িয়ার စမ်းသပ်တဲ့စခန်းကိုဖျက်သိမ်းတာစတဲ့ကောင်းမွန်တဲ့ခြေလှမ်းတွေကိုလုတ်ခိုက်မယ်အမေရိကန်ဘက်ကတော့ဒီပေါ်မှာအလားတူလိုင်ရောညီထွေရဲ့တုံ့ပြန်မှုမရှိခဲ့ဘူးလို့လည်းသူကအမှတ်ချက်ပေးခဲ့ပါတယ်နော
်မက်ဆီဒိုနီးယားနိုင်ငံမှာတော့နိုင်ငံရဲ့အမည်ကိုပြောင်းသင့်မသင့်လူ့ဆန္ဒခိုင်ဘွယ်ကိုအခုတနင်္ဂနွေနေ့မှာပြုလုပ်နေပါပြီအင်းနီချင်းဂရိစ်နိုင်ငံနဲ့ဆယ်စုနှစ်ချီပြီးတော့အငင်းပွားမှုကိုဆုံးသတ်ဖို့အတွက်နိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားအဖြစ်အမည်ပြောင်းဖို့အတွက်ဆန္ဒခိုင်ဘွယ်လုပ်တာပါဒါဟာမက်ဆီဒိုနီးယားနိုင်ငံကို NATO မြောက်အတလန်တစ်စာချုပ်အဖွဲ့ဝင်နဲ့ဥရောပသမဂ္ဂနိုင်ငံအဖွဲ့ဝင်နိုင်ငံဖြစ်စေဖို့အတွက်လမ်းပွင့်သွားစေပါတယ်။မက်ဆီဒိုနီးယားဆိုတာဟာမက်ဆီဒိုနီးယားမြောက်ပိုင်းကိုရည်ညွှန်းတာဖြစ်တယ်ဆိုပြီးတော့ဂရိကညင်းဆိုနေတာပါ။ဆိုလိုတာကမက်ဆီဒိုနီးယားလို့ဆိုကြအဖြစ်ဂရိမြောက်ပိုင်းမှာရှိတဲ့မက်ဆီဒိုနီးယားဒေသတွေကိုပါသူတို့ပိုင်ဖြစ်တဲ့တတ်မှတ်ဖို့သုံးတာဆိုပြီးတော့ဂရိဘက်ကဆွဆွဲပါတယ်။ဒါကြောင့်မို့ဒီအရင်ဆုံးယူဂိုစလာဗီးယားပြည်အောင်စုကနေပြီးတော့ခွဲထွက်ခဲ့တဲ့ဒီနိုင်ငံကိုမက်ဆီဒိုနီးယားဆိုတဲ့နိုင်ငံအမည်ကနေပြီးတော့ပြောင်းဖို့အတွက်ဖိအားပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအိန္ဒိယမှာအရင်ဆယ်စုနှစ်ပေါင်းများစွာကတည်းကကြုံတွေ့နေရတဲ့ရေရှားပါတာ၊မြေစီဩဇာရေသွေးမပြည့်မီတာ၊ကောက်ပဲတိနံဈေးနှုန်းကျဆင်းတာနဲ့ရာသီဥတုဖောက်ပြန်တာတွေကြောင့်အိန္ဒိယလယ်သမားတွေဟာကျေးလက်ဒေသတွေကနေမြို့တွေစီကိုအလုတ်ကင်ပစ်ချဖွေဖို့ပြောင်းရွှေ့ကြပါတယ်။ဒါပေမဲ့တချို့ကတော့ဒီလိုစိန်ခေါ်မှုတွေကိုခင်မီနီးပညာတွေနဲ့ဖြည့်ရှင်းမှုရည်ရွယ်ပြီးမိသားစုပိုင်လျာတွေစီကိုပြန်လာတာလည်းရှိပါတယ်အိန္ဒိယမြောက်ပိုင်းခနောခရိုင်မှာရှိတဲ့အိန္ဒိယနဲ့အစ္စရေးအစိုးရပူးပေါင်းဆောင်ရွက်ရေးစင်တာတစ်ခုမှာတော့တဘာဝပဝန်ကျင်နဲ့လိုင်လျောညီထွေမှုရှိပြီးကုန်ကျစရိတ်လက်သက်သာတီးနှံအထွက်တိုးစေတဲ့ခင်မီနီးပညာသုံးစိုက်ပျိုးရေးစနစ်ကိုတည်နှံပေးနေတဲ့အကြောင်းကိုအန်ဂျနာပက်စထရီချဲသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်အင်ဂျင်နီယာဘွဲ့ရမစ်ရှိန်ဘာတီယာကတင့်တော်တဲ့အလုပ်ကန်ရှာဖွေမြရတဲ့နောက်မိသားစုလေးရဲ့လုပ်ငန်းကိုပဲလုပ်ကင်ဖို့ဆုံးဖြတ်ခဲ့ပါတယ်ဒါပေမဲ့23နှစ်အရွယ်ဒီဘွဲ့ရလူငယ်ကသူ့ဖခင်ရဲ့တမျိုးချက်ဆန်နဲ့ဂျုံစိုက်ပြွေးရေးကနေလမ်းတစ်ဖောက်ချင်သူပါဒါကြောင့်သူကမိသားစုစိုက်ပြွေးရေးလုပ်ငန်းအသွင်ဆန်းသစ်စီဖို့ပိုက်ကွန်တွေအကာရင်နဲ့စိုက်ပြွေးခင်းဖန်တီးပြီးတီးနံနဲ့ပန်းတွေစိုက်ပြွေးခဲ့တယ်လို့ပြောပါရ
ဲ့
အဖေနေဖို့မကြောက်အောင်ပူချင်းကိုထိန်းကြည့်ရပါတယ်လေကိုတန့်စင်ပေးရပါတယ်ရေကိုသွယ်တန်းစနစ်ပေးပြီးထိန်းသိမ်းရပါတယ်
ဘာတီယာဟာတီချင်းမီနီးပညာသုံးစိုက်ပျိုးရေးစနစ်ကိုခါနောခရိုင်ဂါရွန်ဒါကအင်ဒိုအစ္စရေးလီစင်တာအော့ဖ်အက်ဆလန့်စ်မှာလေ့လာသင်ယူနေတာပါ။သူနဲ့အတူသင်ယူနေသူတွေထဲမှာစတော့ရှယ်ယာပွဲစားဟောင်းအငိမ့်စားဆိုးရဝန်ထမ်းနဲ့လစာကောင်းကောင်းရတဲ့အမှုဆောင်အရာရှိလိုလူမျိုးတွေပါဝင်ပါတယ်။သူတို့ဟာလည်းအများကြီးလူပုံမကောင်းမွန်တဲ့အလုပ်ကိုင်းခွင်လန်းတွေအတွက်မိသားစုစိုက်ပျိုးရေးကိုကြောခိုင်းပြီးမြို့ကြီးတွေကိုတွားရောက်ခဲ့ပူပါတယ်။အခုတော့တမျိုးကျစိုက်ပျိုးနည်းကိုအသွင်ပြောင်းပေးနိုင်တဲ့အလားအလာတွေကြောင့်မိသားစုစိုက်ပျိုးရေးပြန်လည်လှုပ်ဆောင်လို့ကြပါတယ်။ပျိုးပင်တွေကိုခင်မီနီးပညာသုံးအကာရင်စိုက်ပျိုးကင်းတွေထဲမှာဘယ်လိုပြုစုပျိုးထောင်တယ်ဆိုတာဒီတင်တန်းမှာသူတို့အလုံးဂရုတစိုက်လေ့လာသင်ယူကြပါတယ်။စိုက်ခင်းတွေမှာအပူချိန်ထိန်းညှိထားပြီးအလိုအလျောက်ရေသွေတန်းစနစ်တွေပါဝင်တာကြောင့်အလုပ်သမားကလည်းတက်တာရေလဲချွေတန်းရောက်တဲ့အပြင်သဘာဝပတ်ဝန်းကျင်နဲ့လည်းလိုက်လျောညှိထွေမှုရှိပြီးတီးနံအထွက်တိုးစေနိုင်ပါတယ်။ဒီလိုခင်မီစိုက်ပျိုးနည်းစနစ်ရဲ့အကောင်းကျိုးတွေကို ူအင်ဒိုအစ္စရေလီစင်တာကရမ်စွာရုတ်ပူနီယာကအခုလိုပြောပါတယ်
။ सबसे बड़ा फायदा यह है कि जो प्राकृतिक प्रकोप है
မုန်တိုင်းတိုက်တာမိုးများတာအပူအေးလွန်ကဲတာလိုတဘာဝဘေးဒဏ်တွေကြောင့်ဆုံးရှုံးမှုတွေမရှိတာကတိတ်ကောင်းတဲ့အချက်ပါ။အကာအရန်ရှိတဲ့စိုက်ခင်းတွေဖြစ်လို့ပိုးမွှားတွေလည်းမဝင်နိုင်ပါဘူး။တင်းညက်စိုက်နိုင်တာကြောင့်လည်းအမျက်အစွန်းပိုရနိုင်တယ်လေ။
အိန္ဒိယကလည်းဒီမှာတော်တော်များများကအစိုးရကတတ်မှတ်ဈေးနဲ့ဝယ်တဲ့ဂျုံတို့ဆန်တို့ကိုစိုက်ပျိုးခြင်းကြတာပါ။ဂျုံနဲ့ဆန်ကတော့ဝင်ငွေအသင့်တင်ရပါတယ်။ဒါပေမဲ့အသင်းနဲ့စိုက်ပျိုးရေးကတော့အမြဲဆုံးအကန့်အသတ်မရှိရနိုင်ပါတယ်။ဒါကြောင့် Stock Share ပွဲစားဟောင်း Vikram Bala ကတော့အိန္ဒိယအရှေ့ပိုင်းမှာရှိတဲ့298ဧကကျဲရှိတဲ့ဒူဘိုင်းစိုက်ခင်းရဲ့တစိုက်တရေသားကိုအစ်စ်မြင့်နီးပညာသုံးစိုက်ခင်းတည်ဆောက်ဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။
Not only will we be sure of her
စိုက်ပျိုးရေးအတွက်ကောင်းကျိုးတွေပဲဖြစ်လာမှာပါလုံထုံးလုံဒီမှန်ကန်ရေးတေချာပေါက်အကျိုးမြတ်ရမယ်လို့ယုံကြည်ပါတယ
်ခေတ္တနီးပညာသုံးစိုက်ပျိုးနည်းစနစ်ကိုလူကြိုက်များလာပြီးစိုက်ပျိုးရေးလုပ်ငန်းကိုအများအားပြန်လည်စိတ်ဝင်စားလာကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ
။တော်တော်ရှင်တို့အခုနားဆင်နေကြရတာက VOA American အသံရဲ့တင်းငွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့နာမည်ပေးတဲ့ဒလိနဲ့ပတ်သက်ပြီးစိတ်ဝင်စားစရာကောင်းတဲ့သတင်းလှတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဝေးလံခေါင်တီးတဲ့တောင်ပေါ်ရွာတွေမှာထူးထူးခြားခြားအမည်ပေးတဲ့ဒလိတစ်ခုရှိပါတယ်။တာမန်လူတွေလိုမဟုတ်ဘဲနာမည်တွေကိုငှက်တွေတေးဆိုသလိုအမည်ပေးလိရှိတဲ့အိန္ဒိယနိုင်ငံကကြီးရွာတရာအကြောင်းကို AFP သတင်းဆောင်မကိုအခြေခံပြီးမတ်အီတန်စင်ကပြောပြပေးပါမယ်ရှင်။အခုကြားရတာကတော့ဖန်တီးထားတဲ့တေးသွားတသက်မဟုတ်ပါဘူးလူဦးရေ900ပဲနေထိုင်တဲ့ကောင်တုံရွာခန့်ကာစီလူမျိုးတွေကသူရဲ့နာမည်တွေကိုပြောပြနေကြတာပါကောင်တုံရွာကိုအိန္ဒိယရဲ့လေချွင်ကြီးရွာလို့လည်းခေါ်ကြပါတယ်တသက်တာခေါ်တွင်မဲ့တေးသွားလေးနဲ့နာမည်ကိုဝင်ဝေးခြင်းမှာပဲမိခင်ကနေပေးလိုက်တာဖြစ်ပြီးတော့ရင်းနှီးအသေးသေးကမြစ်ကြာရင်းနဲ့တမီးလေးရဲ့နာမည်တေးသွားကိုပေးကြတာလို့ရွာခန့် Findep Lin Shapong ကပြောပြပါတယ်
ဒီရွာဟာ
ဘူးဆုမဲ့တေးသွားလေးကတော့စီလုံးချင်းလို့ခေါ်တဲ့စမတ်သမီးလေးရဲ့နာမည်ပါလက်ခွဲတစ်ချောင်းဖြတ်ရင်းဆူသွားမှာပါဒီလိုမိခင်ကသားသမီးရဲ့အတွက်တေးသွားနာမည်ကင်မွန်းတက်တဲ့အလေးထားကပြည်ခဲ့တဲ့နှစ်ပေါင်း400လောက်ခဲကစတင်ခဲ့တာလို့လည်းရွာကနေကပြောပြပါရယ်လူတိုင်းမှာစက္ကန့်30ကြာဆိုရတဲ့တေးသွားနာမည်ရှိကြပါရယ်နာမည်အရှိမခေါ်ခြင်းလဲအတူကောက်တေးသွားနာမည်ကိုခေါ်ကြတဲ့အကြောင်းကောင်တုံရွာကန်ဖီလ်စီဘွန်ကွန်ဂျီကပြောပြပါရယ်
ဆောင်ရအဟုတ်တင်တာရောက်ရောက်ပဲ
တငယ်ချင်းတွေအမျိုးတွေကိုအဝေးကနေလမ်းခေါ်တဲ့အခါနာမည်တွေအိမ်နာမည်တွေခေါ်ရင်ရှုပ်ကုန်ပါလေကိုပိုင်တေးသွားနာမည်ကိုစီနေဆိုတော့ဘသူကိုခေါ်နေလဲဆိုတာတန်းသိနိုင်ပါလေ
ကဘာဘောကတခြားသူတွေလိုပဲသမယိုးကြနာမည်တွေရှိကြပေမဲ့သိပြီးတော့အသုံးမကျပါဘူးကောင်တုံရွာရမီရဖရော့ဆဲကွန်စစ်ကသူ့နာမည်ကိုသူ့အမိကပုံစံအမျိုးမျိုးနဲ့ခေါ်တတ်တဲ့အကြောင်းလည်းပြောပြပါရစေ
If my mom is not angry then she will call me by
ပုံမှန်အချိန်အမိကကျွန်တော်ကိုစိတ်မဆိုးတဲ့အခါမျိုးမှာနာမည်ကိုလေချွန်ပြီးခေါ်ပါတယ်တေးသွားနာမည်ကိုခေါ်တာပါရိုးရိုးနာမည်ကိုသူခေါ်ရင်တော့ဒါတခုခုတော့ဖြစ်နေပြီးအမေတော့ပွားနေပြီဆိုတာသိနိုင်ပါတယ်
။ခေါင်းတုံရွာဟာတခြားဒေသတွေနဲ့ဝေးလံပြီးတော့အနည်းဆုံးမျိုးကိုသွားဖို့နိုင်အတော်ကြာလမ်းကျက်မှာခြေခြေခီးဆက်မှလည်းဖြစ်ပါတယ်။2000ကျပ်တုန်းကမှလျှက်စင်ပြီးရခဲ့တာဖြစ်ပြီးတော့2013ခုနှစ်ကျမှမြေမီလမ်းပေါက်တာလည်းဖြစ်ပါတယ်။ဒီလိုဖွံ့ဖြိုးတိုးတက်မှုနဲ့အတူနှစ်ပေါင်းရာချီတည်ရှိလာတဲ့ရိုးရာအစဉ်လာပြောက်ကွယ်သွားမှာကိုလည်းစိုးရိမ်မှုတွေရှိနေပါရဲ့ရှင်။
မိုင်တန်စင်ပါရှင်အခုဆက်ပြီးတော့မွေးနေ့ရှင်တွေအနေနဲ့ကို့မွေးနေ့မှာ Facebook လူမှုကွန်ရက်ကတဆင့်မိမိလှူဒန်းလှူတဲ့လူမှုရေးအဖွဲ့တွေကိုငွေလှူဒန်းနိုင်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်Facebook လူမှုကွန်ရက်ဟာမိတ်ဆွေတငယ်ချင်းတွေအတွက်မွေးနေ့ဆုတောင်းပေးဖို့အဆင်ပြေလှရနေရာတစ်ခုပါပြီးခဲ့တဲ့နှစ်ကတော့မွေးနေ့ရှင်တွေသူတို့မွေးနေ့မှာလှူဒန်းခြင်းနဲ့လူမှုရေးအဖွဲ့တစ်ခုခုအတွက် Facebook ပေါ်ကနေအဲ့ဒီအဖွဲ့ကိုဓာတ်ရိုက်ငွေလှူဒန်းပေးနိုင်အောင်အစီအစဉ်တစ်တစ်ခုကို Facebook ကစတင်လိုက်ပါတယ်ဒီလိုဓာတ်ရိုက်ငွေကောက်ခံလှူဒန်းပေးတဲ့လုပ်ငန်းဟာကာလတူတစ်ခုအတွင်းတိတ်ကိုအောင်မြင်လာပါတယ်ကဘာတဝမ်းမှာရှိတဲ့ Facebook ပေါ်ကမွေးနေ့ရှင်တွေတစ်နှစ်အတွင်းကောက်ခံပေးခဲ့တဲ့အလူငွေဒေါ်လာတန်း300လောက်ထိရှိခဲ့ပါတယ်ဒီအကြောင်းကို Michelle Quinn ကသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ကရေတရဝါစောင့်ရှောက်ရေးဌာနမှထိခိုက်ဒဏ်ရာရထားကြတဲ့ပင်လယ်ဖြန်တွေကိုစောင့်ရှောက်ပေးနေပါတယ်ဒီအဖွဲ့မှာစေတနာဝန်ထမ်းလုပ်နေတဲ့ Stan Jensen ကဒီအလုပ်ကိုတိတ်နှစ်သက်သက်အတွဲသူအသက်65နှစ်ပြည့်တဲ့နေ့မှာဒီဌာနအတွက်အလူငွေထည့်ဝင်ကြဖို့သူရဲ့ Facebook ပေါ်ကတငယ်ချင်းတွေကိုတိုက်တွန်းခဲ့တာပါသူကအခုလိုဝမ်းသာအားရပြောပြပါတယ
် Why should you do something useful for my birthday not just get good
wishes ကျွန်တော်ရဲ့မွေးနေ့မှာကောင်းတာတစ်ခုခုတော့လုပ်တင်ပါတယ်လူတွေစီကစုတောင်းစကားတွေရတဲ့ယူနေမဖြစ်ပါဘူးဒါကြောင့်ကျွန်တော်မွေးနေ့မှာဒီဌာနအတွက်အလူငွေ900လောက်ရအောင်ကောက်ပေးဖို့စဉ်းစားခဲ့တာပါတရက်နှစ်ရဲ့အတွင်းမှာတင်ကျွန်တော်မျှော်မှန်းချက်တွေပြည့်သွားပါတယ်နောက်ဆုံးအလူငွေဒေါ်လာ2300အထိရလိုက်ပါတယ်ကျွန်တော်ထင်ထားတာတက်ကိုအတော့ကိုကျော်သွားပါတယ
်ဂျန်ဆန်ကသူမွေးနေ့မှာကောင်းမှုတစ်ခုလုပ်တဲ့အနေနဲ့မိတ်ဆွေတွေစီကအလူငွေတွေရအောင် Facebook မှာအသစ်လုပ်ပေးထားတဲ့လုပ်နေအတိုင်းသိသေးခဲ့တာပါဒီအလူငွေတွေဟာပင်လယ်ဖြန်လေးတွေအတွက်ဘလောက်တောင်ကောင်းကျိုးပြုခဲ့တယ်လဲဆိုတာကိုလည်းသူမိတ်ဆွေတွေကိုသူကပြန်ပြောင်းအသိပေးပါတယ်
And so I said you've bought a ton of fish.
ဒီလူငွေနဲ့9တန်လောက်ဝင်နိုင်ခဲ့ပါတယ်ခင်ဗျားတို့လှူလိုက်တဲ့ငွေနဲ့ဒီကတလိဆန်လေးတွေရက်အတော်ကြာကြာအစားတောက်ကျွေးနိုင်ခဲ့တယ်ဆိုပြီးကျွန်တော်မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ
်ကဘာတဝမ်းကရွေးကောက်ပွဲတွေကိုလွှမ်းမိုးဖို့နဲ့အမုံစကားတွေဖြန့်ဝေဖို့အတွက် Facebook ကိုအသုံးပြုခဲ့ကြတယ်ဆိုပြီး Facebook Company အသေးအချာစောင့်ကြည့်စစ်ဆေးခံရပါတယ်ဒါပေမဲ့လည်းမွေးနေ့တွေမှာအလူငွေကောက်ခံပေးတာလိုမျိုးလူမှုကွန်ရက်ကိုမုံမြတ်တဲ့ရွေးချယ်တဲ့အသုံးပြုတာသိကောင်းတယ်လို့ Facebook Company ပြောခွင့်ရသူ Raya Winners ကအခုလိုပြောပါတယ်
And what's really exciting about this is in the one short year
အခုလိုမျိုးမွေးနေ့အလူငွေကောက်ပေးတဲ့နေရာမှာတိတ်ပြောကောင်းတဲ့အချက်ကတော့တနှစ်ဆိုတဲ့အချိန်တူတူလေးမှာဒီလူမှုရေးအဖွဲ့အစည်းတွေအတွက် Facebook ကတစင်မွေးနေ့ရှင်တွေကောက်ပေးတဲ့အလူငွေဒေါ်လာတန်300ကျော်အောင်ရပါတယ
်မွေးနေ့ရှင်ရဲ့အလူငွေကောက်ခံပေးတဲ့အကျိုးဆက်ကလည်းအတော်ကိုကြီးတာပါ
We've heard from a lot of nonprofits that this is really changing the way
they do things. တော်တော်များများပြောင်းကြရတာကအလွန်ကြီးကောက်ခံတဲ့ပုံစံတွေပြောင်းသွားတယ်ဆိုတာပါပဲ။အရင်တော့ဆိုရင်တော့အဖွဲ့အစည်းတွေကအခက်မွေတွေလို့ငွေကြေးကောက်ခံဒါမှမဟုတ်လဲအလွန်ကြီးရဖို့အတွက်လူလူစုဝေးဝဲတွေလုပ်တာနောက်ပြီးတော့စရိတ်ရေးပြီးအလုခံနာမျိုးတွေလုပ်ခဲ့ပါတယ
်။အသက်35နှစ်ပြည့်သွားတဲ့ Banshua Banzani ကလည်းအယိုးချင်းစီအစားထိုးကုသမှုခံယူမဲ့လူနာတွေအတွက်သူမွေးနေ့မှာအလွန်ကြီးထည့်ဝင်ပေးကြဖို့ Facebook ကနေတိုက်တွန်းခဲ့တာပါ။ပန်ဇာနီကိုရင်ကလည်းသူ့ရဲ့မောင်စီကနေအယိုးချင်းစီအစာထိုးကုသမှုခံရသူဖြစ်ပါတယ
် So it's not that my body was making cancerous cells it was that my body was making no cells
သူ့ရဲ့ခန္ဓာကိုယ်ကနေကင်ဆာဖြစ်စေတဲ့ cell တွေထုတ်လုပ်နေတာမဟုတ်တလို့ပါ cell မှမထုတ်ပဲသူ့ကိုယ်သူကာကွယ်ပေးထားတဲ့ခုခံအားတွေလည်းမရှိတဲ့အတွက်လူတွေနဲ့ရောနှောမနေနိုင်ပဲတိချခွန်းနေရတယ်လို့ပန်ဇာနီကပြောသွားတာပါဒါကြောင့်လဲသူမွေးနေ့မှာဒေါ်လာ350လောက်ရအောင်တငယ်ချင်းတွေစီကအလူငွေကောက်ခံဖို့စီစဉ်ခဲ့တာပါသူမွေးနေ့အပြီးနောက်တစ်ရက်မှာပဲသူရည်မှန်းထားတဲ့အတိုင်း Facebook ကနေဒေါ်လာ350အလူငွေကောက်ခံရရှိခဲ့ပြီးနောက်ဆုံးဒေါ်လာ1900ထိကောက်ယူပေးနိုင်ခဲ့တာကြောင့်တိကျက်ကောင်းတဲ့မွေးနေ့လက်ဆောင်မျိုးဘာမှမရှိနိုင်ဘူးလို့လဲဖန်ဆာနီက VOA ကိုပြောပါတယ်ရှင်နန်းလောင်ပြောပြပေးခဲ့တာပါအခုဆက်ပြီးညူးယောက်ကပြတိုင်းတစ်ခုအကြောင်းကိုတင်ဆက်ပေးပါဦးမယ်မယုံနိုင်လောက်စရာအမြင်အာရုံလှည့်စားမှုတွေကိုတွေ့ရမယ့်ပြလိုက်ကိုမကြသေးခင်ကပဲနယူးယောက်မြို့မှာဖွင့်လှစ်လိုက်တာဖြစ်ပါတယ်ဒီအကြောင်းကိုကိုအောင်နေဦးကဆက်ပြောပြပေးမှာပ
ါနယူးယောက်မြို့မှာသစ်ဖွင့်လှစ်လိုက်တဲ့ Museum of Illusions ပြလိုက်ကတော့ကိုယ်တိုင်တွေ့တဲ့ယုံလို့မရတာကိုတွေ့ရမယ့်ပြလိုက်တစ်ခုပါအမြင်ရှုပ်ထွေးစေမယ့်ကြည်မှန်တွေစိတ်အာရုံကိုပြောင်းစေနိုင်တဲ့ပုံရိပ်တွေအပြင်အယောင်တွေလင်းတွေနဲ့စံစံပြပြဖန်တီးမှုတွေစူးစိပြီးတိရှိသူရဲ့အမြင်အာရုံနဲ့ဦးနောက်ရဲ့တုတ်ပြန်နိုင်စွမ်းကြားလက်စားချက်တွေကိုပြလိုက်မှာတွေ့ကြရမှာပါပြလိုက်ညင်ချဲမှုလိုကိုစကိုဝစ်ချ်ကတော့အမြင်အာရုံလက်စားမှုတွေကိုကြည့်ရုံတသက်မဟုတ်ပဲပြလိုက်မှာကိုယ်တိုင်စမ်းကြည့်နိုင်အောင်လဲဖန်တီးထားတယ်လို့ပြောပါတယ
် There are over 80 optical illusions inside the museum
ပြလိုက်ထဲမှာအမြင်အာရုံလက်စားထားတဲ့ဖန်တီးမှုပေါင်း80ကျော်ရှိပါတယ်ကိုယ်တိုင်လေ့လာစူးစမ်းစမ်းသပ်ကြည့်ပြီးဘယ်လိုလက်စားခံရသလဲဆိုတာကိုလည်းကိုယ်တိုင်တွေ့ရမှာပါ
မျိုးစွဲကိုစံကျင်ပြီးအောက်ကနေတက်ကိုရေဆန်တက်နေတာကို့မိတ်ဆွေပေါင်းတင်တွေကို့ထက်ကြီးတဲ့သူတွေကို့ထက်အရွယ်ငယ်သွားတာကြီးလာတာတွေကိုလည်းမျက်စိရှိမှတွေ့ကြရမှာပါပုံပြရဲမှာပဲလူစင်စည်းရဲ့ခေါင်းကိုတွေ့နိုင်လို့ညနေချက်မှာလမ်းလျှောက်ကြည့်လို့လည်းရနိုင်ပါတယ်
Yeah, it's a combination really of different factors.
ပြောစရာလဲကောင်းစိတ်ဝင်စားစရာလဲကောင်းတဲ့လက်ကွက်တွေဟာလူတွေရဲ့အမြင်အရုံသဘောပေါက်လက်ခံထားမှုတွေအုံနောက်ရဲ့စောင်းပုံတွေကိုပုံမနားလဲသဘောပေါက်လာနိုင်မှာဖြစ်တယ်လို့မျက်စိကမြင်တွေ့ရတာတွေကိုအုံနောက်ကလက်ခံနိုင်ပုံကိုလည်းသိပ္ပံနည်းချနားလဲသဘောပေါက်လာလိမ့်မယ်လို့လည်းပြလိုက်စီစဉ်သူတွေကပြောပါတယ်ပြလိုက်တောင်းကစကောဝေးရှိကတော့အမြင်အရုံလှဲစားခံရမယ်ပြရတာဖြောပြေးတက်တက်မဟုတ်ပ
important thing. So people really get to.
ဒါပေမဲ့အရေးကြီးတာကတော့ပညာရတဲ့အပိုင်းနဲ့ပြောပြကောင်းတဲ့အပိုင်းလိုပဲပြောပါလိမ့်မယ်။ဒါကြောင့်လည်းပြသထားတာတွေကိုစူးစမ်းလေ့လာပြီးပြောပြပေါ်ပေါ်ပြလိုက်မှချက်လည်းကြည့်နိုင်ပါလေ။လာတဲ့လူတိုင်းရှိသမျှအကုန်လုံးကိုစမ်းကြည့်ပြီးပျော်ပျော်ပါပါလွတ်လွတ်လပ်လပ်ရှောက်ကြည့်တက်ပါတယ်။ကြားလိုက်ကိုလာတဲ့သူတွေအတွက်ဒီနီလန်းကသာအကောင်းဆုံးပါ
။တဲ့ရွယ်ပန်းချကန့်သတ်မှုမရှိတဲ့ပြလိုက်မှာစီကံသတ်မှတ်ချက်တွေလည်းမရှိဘူးလို့ညွှန်ကြားမှုစကိုဝိရှာပြောပါတယ်
။ No rules
။ဘာစီမင်းကန့်သတ်ချက်မှမထားပါဘူး။ပြောနိုင်ပါတယ်စူးစမ်းနိုင်ပါတယ်ဘာမှမဖြစ်စီရင်ပြီးတာပါပဲ။ဒီတစ်ခုပဲစီကံသတ်မှတ်ထားပါတယ
်။အမြဲယုံကိုလက်စားမဲ့ပြလိုက်ကိုတော့ခရီးရှာနိုင်ငံဇာကဲမြို့မှာ2015ခုနှစ်ကပထမဆုံးစတင်ဖွင့်လှစ်ခဲ့တာပါ။ပြလိုက်ဖွင့်လှစ်ပြီးတိတ်မချခင်မှာပဲလူချိန်များလာတဲ့အတွက်ဥရောပအရှေ့လေပိုင်းအာရှစတဲ့ကမ္ဘာတစ်ဝန်းကမြို့ကြီးတွေမှာလည်းပြလိုက်တွေဖွင့်လှစ်ခဲ့ပါရယ်။အာရှတိုင်းမှာတော့မလေးရှားနိုင်ငံမှာစတင်ဖွင့်လှစ်ခဲ့တာပါ။စတင်မှာက20နှစ်လုံးကနယူးယောက်မြို့မှာနောက်ဆုံးဖွင့်လှစ်လိုက်တဲ့ပြလိုက်ကတော့17ခုမြောက်ဖြစ်ပြီးနောက်ထပ်ပြလိုက်တွေ၄ခုကိုလည်းအကြခင်ဆက်လက်ဖွင့်လှစ်သွားဖို့လည်းစီစဉ်နေကြပါရယ်ခင်ဗျာ
။ကိုအောင်လင်းဦးပါရှင်။ဒီကနေ့တွေ့တဲ့နှွှာတွေကတော့ဒီလောက်ပါပဲ။အခုကျမတို့ Radio Season ထုတ်လွှင့်ပြီးပြီးချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမယ် VOA TV Magazine Season ကိုလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အခုတော့ဂျန်နေတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလိုင်းတန်းတွေရှိတဲ့နေရာတွေကအဆူပါဆုံးနေရာတစ်ခုဖြစ်တဲ့ပေါလူးမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒူတနုနေနေမှာရောက်လာပြီးတော့အပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှိပါတယ်။ငလျင်နဲ့နောက်ဆက်တွဲဆူနာမီလိုင်းတန်းကြောင့်မလို့သေဆုံးတဲ့အရေအတွက်ဟာဆိုရှင်အခု800ကျော်ဖြစ်သွားပြီးရှိသွားပြီးဖြစ်ပါတယ်။ဒါရောမဒုံကာလာဘက်ကသတင်းချက်လက်တွေမရသေးဘူးလို့တောင်းရှိသူတွေကပြောပါတယ်။ခမန်းကျဲအရဆိုရင်တော့သေဆုံးသူဟာထောင်ကနန်းဖြစ်လာနိုင်တယ်လို့ဆိုနေပါတယ်။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးဖြစ်တဲ့ဟူရီကျွန်းကိုဥတီတိုက်ခိုက်လာနေတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြောင့်လင်းခီးစယ်တွေနဲ့ယထာခီးစင်တွေထပ်သိမ်းခဲ့ရတယ်လို့ပဲဆက်စစ်မီပြတ်တောက်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့တဲ့လတုန်းကမုန်တိုင်းကံခံခဲ့ရပြီးတော့ပြန်လည်ထူထောင်ရေးလုပ်နေတဲ့နေရာတွေကလည်းလူတွေကိုဘေးလွတ်ရာကိုရှေ့ပြောင်းပေးနေရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းအတွက်အကြီးအကျယ်ရေလွှမ်းမှုတာခံရတဲ့ဥဆက်ကမြို့ကကန်ဆိုင်နိုင်ငံတကာလီစိတ်ရဲ့လေရင်ပြေးလမ်းကိုတင်းဦးနေနေမနဲ့17နိုင်ကနေတရင်းလာနေမနဲ့6နိုင်အထိပိတ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ပါရှန်ပင်လယ်ကွေတွေကမဟာပြူဟာကျတဲ့ဟော့မော့စီလက်ကြားမှာအမေရိကန်ရေတပ်စစ်သင်္ဘော USS Theodore Roosevelt နဲ့အီရန်တော်လိုင်းအဆောင်တပ်ရေတပ်သင်္ဘောတို့ကြားအတော်လေးနီးနီးကပ်ကပ်တင်းမာခဲ့တာကိုအီရန်ဆွေးနွေးပိုင်ရုပ်သံလိုင်းကစေနေမှာထုတ်လွှင့်ပြသပါရတယ်။အမေရိကန်ကအီရန်နိုင်ငံပေါ်မှာတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ပြီးတော့သမ္မတထရန့်အစိုးရကအီရန်နိုင်ငံရဲ့ရေတံတင်ပို့လို့လုံးဝမရောက်အောင်လုပ်သွားဖို့စီစဉ်နေတဲ့ကြားမှာပဲအီရန်နိုင်ငံကသူ့ရဲ့အင်အားကိုပြတဲ့အနေနဲ့ခုလိုထုတ်လွှင့်ပြသလိုက်တာဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဆူပြခံထားရတဲ့တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကိုစုံစမ်းမှုတွေလုပ်နေပြီပဲလို့သူ့ပေါ်မှာသမ္မတ Donald Trump ကထောက်ခံမှုရှိနေတော့မှာပဲနောက်ဆုံးအားလုံးပြည်ပြည်လေးလေးနဲ့အဆုံးသတ်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတ Trump ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကုသညင်ကပြောပြပေးခဲ့ရပါ။ဒီညနေ့စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံမိုင်းဆိုင်ရာ Engineer ကတော့ Voitech Zonek ဖြစ်ပါတယ်။View American တညာပင်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ16.25ရုပ်ကနေထုတ်လွှင့်ပေးခဲ့ရဖြစ်ပါတယ်။ View ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်9နာရီကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံကြရအောင်ပါရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.